ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကန်မြို့တော်ဝိုက်လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကချင်းရွှေဟောကုန်သွယ်ရေးစခန်းမှာကုန်သွယ်မှုပမာဏဟာ3,000,000အထိကျဆင်းခဲ့ကြောင်းနယ်စပ်ကုန်သွယ်ရေးစခန်းကတာဝန်ရှိသူဦးကပြောပါရယ်ချင်းရွှေဟောကိုအရင်ကကုန်တင်ကားအစည်းရေ100လောက်နေစဉ်ဝင်ရောက်ရကနေအခုဆိုရင်15စီးလောက်အထိကိုလျော့နေသွားကြောင်းလည်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ကုကန့်ဒေသလောက်ကင်မြို့အနီးတိုက်ပွဲတွေဟာဒီလ6ရက်နေ့ကစတင်ပြီးတကြော့ပြန်ပြန်လည်ဖြစ်ပွားခဲ့တာကြောင့်ဒေသရင်းပြည်သူတွေဟာတရုတ်နိုင်ငံနဲ့မြန်မာပြည်အလယ်ပိုင်းမြေပြင်ဒေသဘက်ကိုတင်းရှောင်ထွက်ပြေးနေတာကြောင့်စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းခဲ့တယ်လို့ချီးလမ်းပန်းလုံခြုံရေးအခြေအနေကြောင့်နေဆက်ကုံသွယ်ရေးကိုလည်းထိခိုက်လာနေပါတယ်။တရုတ်မြန်မာနေဆက်ကုံသွယ်ရေးမှာဒုတိယကုန်စည်စီးဆင်းမှုအများဆုံးစခန်းဖြစ်တဲ့ကုကန့်ဒေသအတွင်းကချင်းရွှေဟော်ကုံသွယ်ရေးစခန်းဟာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာကုံသွယ်မှုပမာဏဟာ3ကြိုတချို့လောက်အထိကျဆင်းသွားတယ်လို့ချင်းရွှေဟော်ကုံသွယ်ရေးစခန်းကညွှန်ကြားရမှုဦးမင်းအောင်အေးကပြောပါတယ်
။အရင်ကကျွန်တော်တို့တရက်ကိုပြန်ပြဟိုကုန်သုံးပမာဏဒေါ်လာ100,000လောက်ရှိတယ်လေ။အခုဆိုတာဒေါ်လာဟို90,000ကျင်မှရှိပါတယ်။3ကြိုတချို့လောက်ရောက်သွားတာပေါ့နော်
။လက်ရှိကုန်စည်စီးဆင်းမှုအခြေအနေကိုဦးမင်းအောင်အေးကအခုလိုဆက်ပြောပါတယ
်။ကုန်စည်စီးဆင်းမှုကလောလောဆယ်တော့ကျွန်တော်တို့အရင်ကဆန်တော့ရော့သွားတာကြတယ်။အမေရိကန်လာတဲ့ကုမ္ပဏီကဒီကုန်လုံးငယ်ရှင်တွေဆွေးနွေးကြတော့ဒီဘက်ကမလာတော့ဘူး။ဆယ်ဘက်ကိုတက်သွားတဲ့ကုမ္ပဏီတွေရှိတယ်။တချို့ကြတော့လည်းဒီလုံငယ်အကြောင်းကြောင့်ဟိုမမလေးမှာတဲ့ပစ္စည်းအတင်တွေကိုကနာရနာတာလည်းရှိတယ်။ဘုနာမဖြစ်မနေတာဒီကွယ်လက်ရှိပြီးသားတချို့လူကဟိုအခုဂျပန်ကလာဝင်လို့လည်းကုန်သမှုလုံးဝပြတ်သွားတာပေါ့နော်။ပြောင်းပြောင်းနေဆိုရင်တော့ဒါအရင်ကတရားကျော်ဝင်တယ်။ဟိုကအစီအစဉ်ဝင်နေတာပဲရှိပါတော့။
ကိုလုံမျိုးကဒေသခံတယောက်ကလည်းချင်းရွှေဟော်လာရှိုလမ်းမကြီးမှာလည်းကုန်ကားအသွားအလာမရှိသလောက်ဖြစ်နေတယ်လို့ပြောပါတယ်
။အခုကကားတွေကနည်းသွားပြီ။ခင်းနေကားလောက်ပဲရှိတယ်ဒီဟိုပါကိုလုံပဲရှိတာဒီချင်းရွှေဟော်တော့မသွားတော့စိတ်မသွားသေးဘူးကွာ။သွားတော့သွားတယ်ခင်းတဲ့ကားကြီးအဲ့မျိုးကိုကားတော့နည်းနည်းတပတ်လောက်ပဲသွားတယ်တရက်ကို5-6ကျောက်လောက်။ဒီခေတ်ကပတ်ကလေးဆိုတော့တပတ်လောက်တော့ရှိသေးတယ်ကားနည်းသွားတာတိတိတတ်တာနည်းသွားတာပါ။
ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကမူဆယ်105မိုင်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လည်းတရုတ်မြန်မာနေဆက်ကုံသွယ်ရေးဟာလုံးဝနှိပါရပ်ဆိုင်းခဲ့တယ်လို့တရက်ကိုအမေရိကန်ဒေါ်လာ12,000ကနေ16,000အထိမြင့်လာခဲ့တယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။မူဆယ်နေဆက်ကုံသွယ်ရေးစခန်းရဲ့ကုန်သွယ်မှုတန်ဖိုးဟာပြီးခဲ့တဲ့ဗန္ဒာရေးနှစ်နဲ့နှိုင်းယှဉ်ရင်အမေရိကန်ဒေါ်လာတန်320အထိကျဆင်းခဲ့ကြောင်းနဲ့ဒီလိုကျဆင်းတာဟာလက်နက်ကင်တိုက်ပွဲတွေကြောင်းနဲ့တရုတ်အာဏာပိုင်တွေကတရားမဝင်စံတင်သွင်းတာကိုဖမ်းဆီးတာကြောင်းလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကသုံးသပ်ထားပါတယ်